Welcome to the Voice of America in Burmese.
Mingla mne khema shin. VOA American tan ye 2020 khu ne February la 24 ye bodu ne mne khin a si sin ni go American pi daung su myo daw Washington ga ni pi daw dai yai thau lin pe ni bare. Line to meter 32 40 48 to ga ni phan yu na sin nai mare. Chama mya ta sin aw ma shin.မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်မှဆန္ဒဖော်ထုတ်တာတွေရှိနေတဲ့ကြားမှာတပ်မတော်နဲ့ရခိုင်နဲ့နိုင်ငံအီအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်ရင်းအခြေအနေတွေကရောဘယ်လိုရှိပါသလဲ
။တို့တို့ CDN ရဲ့နောက်ဆုံးအဆင့်ပေါ့နော် CDN Civil Disobedience Movement ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့လက်နက်ကန်တော်လိုင်းရဲ့အဆင့်ကိုရခိုင်ကရောက်သွားပြီ။တို့တို့အတွက်ဆန့်ကျင်လေးပါကျုံးမြမမရှိဘူး။မဆန့်ကျင်လေးပါကျုံးမြမမရှိဘူး။ဘာလို့လဲဆိုတော့ရခိုင်ရဲ့ပုံပါက
ရခိုင်ဒေသခံမှထူးထက်နိုင်ပြောသွားတာပါ။ဒီအကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့အကြောင်းစာရာတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းလက်တလောအခြေအနေတွေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိမ့်မီထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာဆက်အနာသိမ့်မှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကျိုးစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှလည်းဆန္ဒပြပါတယ်။
အမားတို့ဗမာမျိုးနဲ့နားလာရှိနေဆိုတော့အမားတို့တွေကဒီပြည်သူတွေအနေနဲ့ပြောမယ်ဆိုလို့ရှိရင်အမှန်တရားဘက်မှာယက်တည်နေတယ်เนาะအမှန်တရားဘက်မှာယက်တည်နေခြင်းနဲ့အမားတို့ဟိုတနေ့လဲပြည်သူတွေကစောင့်ကြည့်လို့မရဘူးပေါ့เนาะဒါအမှန်တရားကိုသူတို့ပြည်သူတွေကိုကြည့်ယုံနေသိတယ်အဲ့တော့အမားတို့တွေကသူတို့တွေကိုစောင့်ဆိုတာကမထောက်ခံရင်လေအမှန်တရားဘက်မှာလည်းယက်တည်နေတာ
ဒီဆန္ဒပြပွဲတွေအတွင်းအင်ဒိုနီးရှားတန်ယုံပြောခွင့်ရတဦးထွက်လာပြီးစစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုအင်ဒိုနီးရှားဘက်ကမထောက်ခံကြောင်းပြောခဲ့ပါတယ်။ပြည်내နဲ့တိုင်းဒေသကြီးတွေမှာလည်းဆက်အနာတိမ့်မှုအပေါ်ဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်။နှစ်လပိုင်း22ရက်နေ့တနင်္လာနေ့ကနှစ်ငါးလုံးနေ့အဖြစ်ကြီးလုံးကျွတ်လူတန်းနဲ့ချီဆန္ဒပြပွဲတွေအတွင်းနေပြည်တော်တဝိုက်ဖန်ခံရတဲ့ဆန္ဒပြသူတချို့အင်္ဂါနေ့ကပြန်လွတ်ပါတယ်။ဘသူတွေဆက်ပြီးဖန်ခံထားရပြီးဘာဆက်လုပ်မယ်ဆိုတာတော့မသိရပါဘူး။ပြည်내နဲ့တိုင်းဒေသကြီးအသီးသီးမှလည်းအဖမ်းအဆီးတွေရှိနေသလိုရက်ွက်တင်မှလည်းညပိုင်းကင်းဆောင်နေကြရပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းစစ်အစိုးရလို့မသုံးဖို့အခါအားလျော်စွာကြေညာနေပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကတော့စစ်အာဏာသိမ်းမှုအဖြစ်သုံးနှုန်းသလိုနိုင်ငံတွင်းတန်းနေချီတဲ့လူထုကလည်းစစ်အာဏာသိမ်းမှုအဖြစ်ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။တချိန်တည်းမှာပဲစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြည်တွင်းမှာဝယ်ယူမသုံးစွဲရေးစီးယုံလှုပ်ရှားမှုတွေကိုလည်းတွေ့မြင်နေရပါတယ်။နိုင်ငံတွင်းအင်တာနက်လိုင်းတွေကိုတော့ညသကောင်းကျော်တနာရီကနေမနေ့9နာရီအထိစစ်ကောင်စီကပိတ်ထားပါတယ်ရှင်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွန့်လွတ်ပြီးဒီမိုကရေစီနှိစရွေးကောက်ခံဆိုရကိုအာဏာပြတ်အပ်ရမယ်ဆိုတဲ့ပြောဆိုထားတဲ့အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Burma's military leaders must see that their attempts to replace Burma's democratically elected
စစ်တပ်ကအာဏာဆွန့်ရပါမယ်။ဒီမိုကရေစီနှိစရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ရပါမယ်။မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်ပြီးအဲ့ဒီရည်တည်ချက်မပြောင်းပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price ကပြောဆိုခဲ့တာပါ။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။ Well, I understand that proposal remains hypothetical. And so we
ဒီပြောဆိုချက်ဟာခံမှန်ပြောဆိုတဲ့အဆင့်သာရှိသေးတယ်လို့နားလည်ထားပါတယ်။ဒါကြောင့်လဲမှတ်ချက်မပေးလို့ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရကဖြေကြားခဲ့ပါတယ်။ မြန်မာဆေးအုပ်ချုပ်ရေးကောင်စီကလုံမဲ့လို့ပြောထားတဲ့ရွေးကောက်ပွဲကိုလက်ခံရင်းအင်ဒိုနီးရှားဘက်ကစီယုံချိုးပန်းနေကြောင်းရိုက်တာစတင်တဘုတ်ကဖော်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားဘက်ကတော့ဒီသတင်းကမမှန်ဘူးလို့ပြောပါတယ်။အာနာရယူထားတဲ့စစ်တပ်ကြီးရဲ့ဗိုလ်ချုပ်မှူးကြီးမြောက်လှိုင်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ င်းလာနေမှာအမေရိကန်ကပြစ်ဒဏ်ခပိတ်ဆို့မှုချမှတ်ခဲ့တယ်လို့ပဲဆရာနာသိမ့်မှုမှာတာဝန်ရှိသူတွေအကျိုးဆက်ခံစားရမယ်လို့နိုင်ငံဆိုင်ရာဌာနပြောခွင့်ရကထပ်လောင်းပြောပါတယ်မြန်မာဆရာနာသိမ့်မှုအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုဗြိတိန်နဲ့ကနေဒါတို့ကဒဏ်ခပိတ်ဆို့ကြောင်းကြီးညာထားပြီးဖြစ်တယ်လို့ဥရောပသမ္မတဘက်ကလည်းစစ်ကောင်ဆောင်တွေကိုအရေးယူဒဏ်ခတ်ဖို့တနည်းအားနေကနိုင်ငံဆိုင်ရာဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်။အာရှပစိဖိတ်ဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုတိတိတသားရှိလာပြီးမဲ့ဒီမိုကရေစီဖြစ်ထွန်းမှုနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရှားမှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုပြီးမြန်မာဆီအာနာသိမ့်မှုကိုထောက်ပြခဲ့တာပါ။
Japan has grave concerns over the situation caused by the military coup in Myanmar.
မြန်မာနိုင်ငံမှာဆီယနာတိမ့်မှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါ။ဆွေဇလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ46ကျင်းမြောက်ပုံမှန်အစည်းအဝေးအစည်းမြင်အရာရှိကြီးများဆွေးနွေးပွဲမှာဂျပန်နိုင်ငံသားရေးဝန်ကြီးကတိုကျိုမြို့တော်ကနေဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးတာမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ်
The Secretary General called on the Myanmar military to stop the repression immediately and stressed
that in ne phine chuk chen ni da re a chan phat mu re yet pi lu khwin ye ne pi tu re ye san da ko le sa bo kula tamaka atwin mu chuk Antonio Guterres ka pyo so cha pyo khwin ya Stephen Dujeres ka inga ne tadin sa shin lin pwe ma pyo ba de မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံတွင်ကိုဝင်ဆောင်မှုနဲ့ကလေးမျိုးဖွားမှုအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အရေးကြီးတဲ့ကျန်းမာရေးဆန္ဒဆောင်ရှောက်မှုမလုံလောက်မဲ့အရေးကိုလည်းကုလသမဂ္ဂလူ့အရေးရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်။မျိုးဖွားမှုနဲ့မွေးကင်းစာကလေးဆောင်ရှောက်မှုတွေမှာအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုမရရင်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိစိုးရိမ်ပွဲအန္တရာယ်ရှိနိုင်ပြီးအထူးသဖြင့်တော့ချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေမှာဖြစ်တယ်လို့ UNFPA ကသတိပေးထားတာပါမြမဆင်အနာတိမ့်မှုကိုစန့်ကျင်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းအများအပြားအလုံးမဆင်းတဲ့ဆန္ဒပြနေကြပါတယ်ဆေးဥချုပ်ရေးကောင်စီဘက်ကတော့တက်မတော်ဆေးရုံတွေနဲ့တက်မတော်ဆရာဝန်တွေကိုအားကိုးနိုင်တယ်လို့ပြောထားသလိုအရက်ဖက်ကျန်းမာရေးဝန်ထမ်းတွေအလုပ်ပြန်ဆင်းဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 938 MHz တိုင်းဒိုမီတာ40 kHz 948 MHz တိုင်းဒိုမီတာ48 kHz 615 MHz နဲ့တိုင်းလက်မီတာ190 kHz 1595 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကဗုဒ္ဓဦးနေ့မနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေပြီးလူ့သမားတွေအပေါ်ချင်းချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ ILO ကသတိပေးလိုက်ပါတယ်။ရန်ကုန်လှမ်းသာစစ်မှုဆောင်ကလူ့သမားတန်းရအောင်တွေမှာလူ့သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲကတခန်းဝင်တခန်းထွက်ရှာဖွေနေတယ်ဆိုတဲ့သတင်းတွေရရှိလာကြောင်းလည်း ILO ကအင်ကာနေကထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒီလဆက်မှာပဲအရသာဆိုးဝါးကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြလှုပ်ရှားမှုတွေမှာအလို့သမားတွေအပါအဝင်လူဒဏ်သာပေါင်းစုံပါဝင်လာကြတယ်လို့ဆန္ဒပြပွဲနဲ့ဆက်နွယ်ပြီးတော့အာဏာပိုင်တွေကဖမ်းဆီးအရေးယူတာတွေညဘက်မှာရှာဖွေဖမ်းဆီးတာတွေရှိနေချိန်မှာပဲအဲလိုရဲ့ကြေညာချက်ထွက်ပေါ်လာတာပါ အဲလိုထုတ်ပြန်ချက်မှာတော့ကြည်လက်ဒေသတွေကနေရန်ကုန်ကပုဂ္ဂလိကလုပ်ငန်းတွေမှာလာရောက်အလုပ်လုပ်နေကြတဲ့ငွေရွယ်တဲ့အမျိုးသမီးလုပ်သမားတွေကိုအဓိကပြတ်မှတ်ထားပြီးချင်းချောက်တိုက်ခိုက်ခံရတယ်လို့ဆွဆွဲထားကြောင်းလည်းဖော်ပြထားပါတယ်။အာနာမန်ရဲ့ချင်းချောက်နှောင့်ယှက်မှုကိုရပ်တန့်ဖို့နဲ့လုပ်သမားတွေရဲ့လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်နဲ့လူခွင့်ရေးကိုအာမခံပေးဖို့လည် ခဲ့တဲ့အသက်39နှစ်အရွယ်ကိုသက်နိုင်ဝင်းရဲ့စာပနာကိုအင်ကာနေ့မှာကျင်းပပါရယ်မန္တလေးမြို့မှာစိတ်ကံအလုပ်သမားတွေဆန္ဒပြနေစဉ်ပြစ်ခတ်ရကကိုသက်နိုင်ဝင်းနဲ့အတူဆယ်ကျော်သက်ကလေးငယ်တူလည်းတည်ဆုံးခဲ့တာပါသူစာပနာကိုတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ဆန္ဒပြပွဲမှာအတူပါဝင်ခဲ့ကြသူတွေလိုက်ပါပို့ဆောင်ခဲ့ကြပါရယ်မိသူစုဘိုးတည်လာတဲ့လမ်းတစ်လျှောက်မှာလည်းအာနာရှင်ကိုစန့်ကျင်တဲ့တင်ဂီတအဖြစ်လက်သုံးချောင်းထောင်ပြပြီးဂုဏ်ပြုတဲ့သူတွေလည်းရှိခဲ့ပါရယ်ဇနီးဖြစ်တဲ့မတ်တီတာနှင်းကတော့ကွယ်လွန်သူခင်ပွန်းအတွက်တရားမျှတမှုရလိုတယ်လို့ပြောပါတယ်
။ဒီလူတွေကဒီမှာတရားမျှတာတော့ဒီလူတွေတင်ထားတဲ့တရားတွေအားလုံးပါတရားမျှတာဆုံးဖြတ်ပေးနေမှာလေ။ဒီစစ်အာဏာရှင်ကြံ့ကျင်တယ်အမှားလေ။အမှုတွေပါလည်းဖြစ်မှာပါ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူအာဏာရယူပြီးပထမဦးဆုံးနိုင်ငံခြားကောင်းဆောင်တဦးကိုတွေ့ဆုံမှုအဖြစ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကိုအင်္ဂါနေ့ကအွန်လိုင်းကဆင်တွေ့ဆုံခဲ့ပါတယ်။ဘိုင်ဒန်အစိုးရရဲ့ပြောခွင့်ရတဦးရဲ့အဆိုအရခေါင်းဆောင်တို့ဟာတရုတ်အရေးဥရုယာပြည်ပြောင်းလဲခြင်းနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လင်းနစ်တာကာလအတွင်းအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုလည်းပြန်လည်ပြင်ဆင်သွားမယ်လို့ဆိုပါရယ်။အင်ဘူယာရှိကသတင်းထုတ်တွေကိုပြောကြားရမှာဥရုယာပြည်အပြောင်းလဲကိုရိုနာဗိုင်းရပ်စ်အရေးတွေပါသလိုတရုတ်၊အီရန်၊မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ရဲ့လုံခြုံရေးအခြေချောက်မှုတွေလည်းပါဝင်ပါရယ်။ဝန်ကြီးချုပ်ထရူဒိုးကိုစိတ်ပျက်စေခဲ့တဲ့အရာအဖြစ်ကနေဒါနိုင်ငံကယူနန်တွေကိုအမေရိကန်ဘက်ကိုတွယ်ယူမဲ့ဒေါ်လာ10ဘီလီယံတန်ကီးစုံပိုက်လိုင်းစီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်ကမကြာသေးမီကဖျက်သိမ်းခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့အစည်းအဝေးမှာအပြောင်းအလဲဖြစ်ပေါ်ရမှာရှိဘူးလို့လည်းအင်ဘီပြောခွင့်ရကပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကဝယ်ယူဖို့လုပ်နေတဲ့အမေရိကန်နိုင်ငံတုပ် COVID-19 ကာကွယ်ဆေးတမျိုးဖြစ်တဲ့ Pfizer ကိုဝန်ကြီးချုပ် Trudeau ကဝယ်ယူဖို့ထပ်မံပြောမပြောဆိုတာလည်းမသေးခဲ့ဘူးလို့ဆိုပါတယ်။ကနေဒါအစိုးရပြောခွင့်ရကတော့ဝန်ကြီးချုပ် Trudeau ရဲ့ COVID-19 နိုင်ငံရေးမူဝါဒဥရုယာပြည်ပြောင်းလဲခြင်းနဲ့အခြားကိစ္စရပ်တွေမှာAmerican အစိုးရနဲ့ပြန်လည်ညှိနှိုင်းလိုတာမျိုးကိုပြသဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ကာကွယ်ဆေးထိုးပြီးသူတွေအတွက်စီမင်းစည်းကမ်းသစ်တွေမကြမီလာတော့မယ်လို့ကုသရောဂါဆိုင်ရာအမျိုးသားဌာနကညွှန်ကြားရင်းမူဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးပြီးတဲ့နောက်မှာဘယ်လိုမျိုးတက်တောက်တက်တာနေရမလဲဆိုတာတွေကိုပို့ပြီးတော့ကြားဖို့ရှိပြီးအထူးသဖြင့်တော့မိသားစုဝင်တွေကြားမှာဘယ်လိုနေထိုင်ရမလဲဆိုတာတွေကိုကြားဖို့ရှိတယ်လို့ဒေါက်တာဖောက်ချီက CNN သတင်းဌာနကိုပြောသွားပါတယ်။ကာကွယ်ဆေးထိုးပြီးသူတွေကယောဂရှိသူတွေနဲ့ကြီးကျွေးမိပေမဲ့အသွာလာကန့်သက်ဖို့မလိုတော့ဘူးဆိုတာကိုလည်းအရင်ကတည်းကထုတ်ပြန်ထားပြီးသားဖြစ်ပါတယ်။ဒီတော့တွင်ကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဝယ်ရရှိပြီးလာမယ့်မတ်လလောက်မှာ Pfizer Company နေနဲ့နှစ်ဆထုတ်လုပ်နိုင်မယ်လို့ဆိုပါတယ်။ Moderna အနေနဲ့လည်း April နောက်ပိုင်းကာကွယ်ဆေးတန်း40ထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်။တချိန်သာထိုးရတဲ့ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်လည်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဖို့ရှိနေပါတယ်။ဒီတော့တွင်လူဦးရေတန်း300ကျော်ကိုCOVID-19 ကာကွယ်ဆေးအချိန်မီထိုးနိုင်မှုအတွက် American စားစာနဲ့ဆေးဝါးအုပ်ချုပ်ရေးအဖွဲ့ FDA ကကာကွယ်ဆေးဆိုင်ရာစီမင်းစည်းကမ်းတစ်ခုချမှတ်ပေးလိုက်ပါတယ်။ FDA ကပြီးခဲ့တဲ့တနင်္လာနေ့ကကြေညာရမှာဆေးဝါးထုတ်လုပ်သူတွေဟာလူထောင်ပေါင်းများစွာပါဝင်စားသက်ခံကြရတဲ့ကာကွယ်ဆေးစားသက်စစ်ဆေးတာတွေမလိုအပ်တော့ဘူးလို့ဆိုပါတယ်။နှစ်စဉ်အေးအေးမီကာကွယ်ဆေးထိုးတဲ့ပုံစံတိုင်းပဲကုမ္ပဏီတွေကသူတို့ရဲ့ဆေးအာနိသင်တွေကိုစံတမ်းမြင့်တင်သွားနိုင်တယ်လို့လည်း FDA ကပြောပါတယ်။
The Voice of America, VOA. ပေါ်တူနေမနဲ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုစတိုက်တင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်မှဆန္ဒဖော်ထုတ်တာတွေရှိနေပေမဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်မှာတော့မျိုးနယ်တချို့လောက်မှာပဲအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်တာကိုတွေ့ရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOV မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံနဲ့ဆက်အာဏာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွက်လာနေတယ်လို့ရခိုင်တောင်ပိုင်းကတောင်ကောက်တန်တွေးကွာအန်နဲ့မန်အောင်စတဲ့မျိုးတွေတွေမှာလည်းဆက်အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေတွေ့ရပါတယ်။ဒါပေမဲ့လည်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြီးကြီးဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေဒီကနေ့ထိမတွေ့ရသေးပါဘူး။
ในเดือนจะไต้หวันยึดจุดสัตว์ของจงด้วยขยะในราคาเงินในเงาปังกันยุ่งในที่ชุมมาช่วยกับผู้เดินจีนบ้านนั่งคิดดูไต้หวันยึดได้แค่ในเดือนสงกรานต์ยาได้บ่มาสุยานในเนี่ยกุญแจขยะในเนปาลได้จังอันนั้นเลยสิ่งสิ่งของสิ่งของมันใจดูเลยยังยาตาสุยานเล่ามาเลยกางจูมันสิ่งเทือกโลราคาลุงเงินใจเสียกูจ่อเงินกับเจ้าบ้านเลยคุณผู้วันบ่มีสิ่งอะไรได้ดีแท้ก็มาเจ้าเทือกเลยก็มาดูสุดท้ายก็ในวิวมีโชคเลยเองเลยกูสุยานก็ไม่ได้เลยปุ่งเงินเยอะเ ตัวเราเชื่อเป็นคนในนี้ตาตาคุณสร้างคนเราไม่ได้เลยใช่ไหมคุณตัวเด็กก็ตัวเราเช่นนี้เชื่อได้ทำมาเล่นว่าทั้งไปว่าสิว่าคุณตัวเด็กก็ตัวเราเช่นนี้เชื่อได้ทำมาเล่นว่าทั้งไปว่าสิว่ากูเช่นนี้สาวเอ๋ดามเล่นว่าทั้งไปว่าตัวเราไปมาเป็นบ้าบ้าว่าผมอยากวางอยู่เลยอ่ะตีอาดีตามันชีวิตบ่แต่ก็ตั้งวันก็รู้เลยบ้าลูกปลาเลยสิว่าตั้งวันมาใครสิบวันเป็นคนตีมาที่เกี่ยวเลยถ้าได้เชื่อบ่เลย
แต่เวลาเราเดินเราคันเจนมาลูกคนยังชอบเข้าขยันได้เลยลูกยังนั่งอยู่แล้วโอ้ยสงขาทุกที่เนี่ยอะไรเช่นมีมาสุยานี่เนี่ยจำตัวบ่เท่าแข่งขี่ได้เลยจ้าเลยเช่นยังคันเดินแรงกว่าทั่วโลกแข่งขี่ได้รู้เลยแต่จวนลูกชายดูเราคันเจนได้แข่งดูขี่ได้มาทุกเทนนั่งกับเจ้าบ้านเลยตอนนี้ที่เดียร์เนี่ยน้าสาวเช่นบ่เนาะที่เดียร์จะไปเจอตัวพี่มุ้งไหมเนี่ยน้าสาวเช่นพี่เดียร์แล้วนั่งกันก็เลยเช่นว่าเราคันยังอยากตัวพี่แต่ว่าเราจะเช่น ยังเนี่ยผู้ป้องเราจะมุ่งไปผู้ป้องในงานยี่ก็ตัวที่ต้องมุ่งเรื่องจะมาเรียบว่ากันจะวงตัวเนี่ยจะไปเช่นตัวจะมาลูกอ่ะท่านยังเลยตามมาอย่างมั่งหมู่มาท่านจะไปทำยังไงจะมาตัวเองคู่กันนะเป็นท่าเรือจะเนี่ยเจ้าตาตัวยังอันนั้นเช่นตัวยังเนี่ยป้องไม่รู้จะมาตัวเรือจะมาลูกเรือแต่ทางแค่ยาลงก็ประตูเรือมาจะมาทักกันจะไปอาเบียงยังไม่ไปจะไปเช่นตัวไอ้ยังตัวอ่ะเป็นลูกไม่ยืนสั่นไม่รู้จะมาลูกเรือ
ในงานยี่ยงปลุกมือในงานยี่ยงเนี่ยจะมาดูว่าน้ำหมดเท่าไหร่ในการทำงานแบบนี้ประธานยูเนี่ยเอาไปมาแต่ว่าเดี๋ยวองค์สังขารทวีปนี้อยากดูเลยและชื่อสิ่งที่เนี่ยอยากจะพูดชื่อเนี่ยไม่ใช่ตัวเราเจ้าก็เด็กแค่เดิมมาเนี่ยจะชื่อเนี่ยจะมาเลยเจ้าก็มีสิ่งสำคัญมาในทางเนี่ยอุโมงค์ทวีปนี้เราอันนั้นสิ่งอันนั้นก็สั่งจีเนี่ยลูกเจ้าไปเลยจะโน่นเนี่ยเปลี่ยนเลยว่าสุดท้ายว่ากูเลี้ยงสุยาอู้เจ้าตัวเรื่องอะไร
ကျွန်တော်တို့ကမကြိုက်ကြဘူးကိုအဲ့ဒါကြောင့်ကျွန်တော်တို့ကမကြိုက်ကြဘူးကိုအဲ့ဒါကြောင့်ညင်းနေတာဆက်ဆက်ပြောရင်ရေကောက်ပွဲလုပ်ငန်းစဉ်တွေမှာအားနည်းချက်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာပါညီမကြီးအနေနဲ့မှာတော့စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေဝန်ထမ်းတွေအလုံးမစင်တဲ့
ကိုတန်နိုင်ပါရှင်အခုတော့ရှမ်းပြည်မြောက်ပိုင်းအခြေအနေတွေကိုကြည့်ကြအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတက်မရော်နယ်ကရအေကချင်လွတ်လပ်ရေးတပ်ဖွဲ့အကြားဒီလ
စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမြန်မာနိုင်ငံတဝန်းကမြို့နယ်တိုင်းလူလူမှာဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေရက်စက်ဆိုးသလိုဖြစ်ပွားနေတာပါလက်ရှိဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်ဒီနေ့နဲ့ဆိုတော့တိုက်ပွဲဖြစ်တာဒီမနေ့ပြောစစ်အာရုံအထိတိုက်ပွဲဖြစ်ပါတယ်ဒီမိုးစီမြို့နယ်ပေါ်မိုးစီ
ကနေအရှိပဲရှမ်းတက်ကမှာဒီမာကနေမိသား6ထောင်လောက်ဝေးတဲ့နေရာမှာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့ဒီမာကျေးရွာမူဆယ်နဲ့ကုတ်ခိုင်မြို့နယ်အဆက်တရုတ်နယ်ဆက်အနီးမှာတည်ရှိတာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားတာဟာဒီမာကျေးရွာအနီးမှာအခြေစိုက်တဲ့ KIA တရင်တပ်ဖွဲ့တွေကိုတမ်ရော်ကနေမြေရှင်းနေတဲ့သဘောနဲ့တိုက်ခိုက်တာဖြစ်နိုင်ကြောင်းဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပြောဆိုပါတယ်
ဒီတမတော်ဘက်ကနဲ့ပြောတာကတော့ဒီမာရနဲ့ဒီမဝေးတဲ့နေရာမှာပေါ့နော်သူတို့ရဲ့ဒီအတိုင်းကိုပေါ့အတိုင်းကိုရှေ့တန်းဒီတက်ခွဲယုံတွေရှိတယ်နောက်ပြီးတော့သူတို့ရဲ့ရှေ့တန်းဒီတမဟာ6ရဲ့ရှေ့တန်းသွေးနေရာရှိတယ်အဲ့ဒါကိုသူတို့ကနေနေမရှိနေရေးပေါ့နော်အဲ့လုတ်ကျင်လုတ်ဖြစ်တယ်ဆိုတာတော့သူတို့ပြောတဲ့ဒီအချက်ကနဲ့
ထိခိုက်ကြဆုံးမှုအခြေအနေကိုတော့မသိရသေးကြောင်းပြောပါတယ်။ ရှမ်းပြည်နယ်အခြေစိုက်သတင်းမီဒီယာတွေကတော့လက်နက်ကြီးကြီးထိမှန်တာကြောင့်တောင်ရလုံနေတဲ့ဒေသခံအရက်သားတဦးသေဆုံးတာရှိကြောင်းဖော်ပြပေမဲ့သီးခြားအတည်ပြုချက်တော့မရရှိပါဘူးဒီလ22ရက်နေ့နေကင်းပိုင်းမှာလဲကုတ်ไข่မြို့နယ်နန်းကုတ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားတာရှိကြောင်းကုတ်ไข่ဒေသခံတဦးကပြောပါတယ
်တိုက်ပွဲဖြစ်တယ်လို့တော့ကြားတယ်နန်းကုတ်အထက်ဘက်မှာလို့တော့ကြားတာပဲဘောက်ကင်းကျိုးကိုရဆိုတော့များဆုံး5မိနစ်10မိနစ်ပါပဲအပြင်မှာသတင်းထွက်နေတာ PAI လို့ပြောတာပဲ
မနေ့ညပိုင်းကလဲရှုကင်းသာဘက်မှာတိကတ်တန်တွေကြားအကြောင်းပြောပါတယ်လက်ရှိမူဆယ်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးအတွက်အဓိကကျတဲ့လာရှုံးမူဆယ်လမ်းမကြီးနဲ့အလန်းဝေးတဲ့နေရာမှာဖြစ်တာကြောင့်နယ်စပ်ကုံသွယ်ရေးအပေါ်ထိခိုက်တာမျိုးမရှိနိုင်ဘူးလို့လဲတန်းပလောင်မျိုးသားပါတီကတွတ်တော်ကိုစလေဟောင်းဦးညိစိန်ကသုံးသပ်ပါတယ်။အင
်းတွင်းမှာဆိုလို့ရှိရင်ဒီတော့ဆိုလမ်းမကြီးနဲ့လည်းနည်းနည်းလားနေနည်းနည်းလားတဲ့ခါကျတော့ဒီတဲရောက်မှုတော့ဒီပြည်မနာမရှိတော့ဘူးမရှိနိုင်တော့ဘူးလို့ထင်တာပေါ့နော်
မူဆယ်ဒေသခံတဦးကတော့တိုက်ပွဲဖြစ်ပွားတာကြောင့်နေဆက်ကုံသွယ်ရေးမှာထိခိုက်တာမရှိကြောင်းနဲ့ကြားငားပိုင်းကုံသွယ်ရေးဂိတ်မှာတော့ဝန်ထမ်းတချို့ကအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်တာကြောင့်ကုံစီစီးဆင်းမှုကြံ့ကြာတာတွေရှိနေကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မျိုးနယ်အတွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းမှာဒီလ17ရက်နေ့ကလည်းတမ်ရော့နဲ့ KIA အကြတိုက်ပွဲနှစ်ကြိမ်တည်းမနေ့ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတမ်ရော့က COVID-19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုန်ထိအပြည့်အကြောင်းကြေညာထားချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ် KIA အဖွဲ့ဟာဒီလဇန်းကစစ်တပ်ကအာဏာသိမ်းယူရတဲ့ပတ်သက်ပြီးထောက်ခံကြောင်းသို့မဟုတ်ကန့်ကွက်ကြောင်းသဘောထားထုတ်ပြန်ချက်မရှိပေမဲ့ပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့နဲ့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းဖို့တောင်းဆိုထားသလိုစစ်အာဏာရှင်ချုပ်ငင်းရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းမှုကိုကြိုဆိုကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်
။ကိုမိုးစောပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပင်းညီနားဆင်နိုင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်အစ်စ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဖိတ်ခေါ်ခံရတဲ့နိုင်ငံရေးပါတီတွေကြားမှာတော့စစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်တွေ့မဲ့အစီအစဉ်ကိုလက်မခံတဲ့သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးပါတီအားလုံးကိုဖိတ်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်တည့်ရဲ့ဖိတ်ကြားစာထဲမှာဖော်ပြထားပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာတက်မတော်ကအာဏာသိမ်းလိုက်ပြီးနောက်တနေ့မှာပဲရွေးကောက်ပွဲကော်မရှင်ကိုအသစ်ဖွဲ့စည်းခဲ့တာပါစစ်ကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌကဦးသိန်းစိုးဖြစ်ပါတယ်အရင်ကော်မရှင်ကတော့2020ရွေးကောက်ပွဲကျင်းပပေးခဲ့ပြီးအဲ့ဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲအတွင်းမဲဆင်းမှားတွေဖြစ်ခဲ့တယ်လို့အခုစစ်ကောင်စီကဆွဆွဲထားပါတယ်2020ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီကတော့သူတို့မဲရလက်ဟာတရားမျှတစွာရလာတာဖြစ်တယ်လို့အခုလိုပြည်သူ့ဆန္ဒနဲ့လွဲတဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တဲ့စစ်ကောင်စီဖွဲ့စည်းတဲ့ကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့တန်လင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကိုလက်က VOA ကိုပြောပါတယ
်ပါတီကကညောပါဒီဆရာနာတဲ့ကောင်စီကဘာလို့ချက်ချင်းဦးတည်ရချင်းတို့ဆောင်တာဖြစ်တဲ့ဆရာနာတဲ့ကောင်စီပေါ်မှာလည်းကျွန်တော်တို့ကလူ့ဆွေးနွေးဆိုင်ရာတော့ရတော့မှအပြင်းမဖြစ်ဘူး။ဒါဒီဆရာနာတဲ့ကောင်စီကလည်းအစစ်အပြစ်ဖွင့်နေတဲ့ဒီအခွင့်အရေးတွေဒီလက်ရှိတော့ဒီကောင်စီရဲ့ကြောင့်ဒီကောင်စီကိုကော်မရှင်ဝင်ကျွန်တော်တို့ကစဉ်းစားမဖြစ်ဘူး။အဲဒါကြောင့်မို့လို့ပါတီအနေနဲ့ကတော့ဒီလိုဒီစီဝေးလို့တက်ဖို့တို့ရတော့ကျွန်တော်ကြားထားပြီးပေါ့နော်။ဒီလိုတို့ဆိုရင်ဒါမှမဟုတ်သင်ရတဲ့ဒီလိုရှိနေရှိလို့ဆိုပြီးဆိုရရဲ့ဆရာတင်းကိုကိုတရားမဝင်စတဲ့အစမှာလည်းတော့ပေါ့ဆန်တာ
2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုရှိတယ်လို့ဆွဆွဲပြီးနောက်တက်မတော်ကအာဏာသိမ်းမှုဖြစ်ပေါ်ခဲ့တာပါလူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြည်သူ့ဆန္ဒနဲ့အနီးဆက်ဆုံးရက်တီဘိုဘေးပါတီဘက်ကလမ်းစဉ်ချထားတာကြောင့်တွစ်ဆုံဘူးကိုညှင်းပယ်ထားတယ်လို့ပြောလိုက်ပါတယ
်ပြည်သူလူထုကအာဏာသိမ်းမှုအပေါ်မှာအကြီးအကျယ်ကိုဟိုတိုင်းပြည်သူကအနားဆန့်ခြင်းရဲ့အနေအထားဖြစ်တယ်ဆိုအဲ့လိုအနေအထားအောက်မှာနိုင်ငံရေးပ party to whom in a German solution, Pizuru to a Sadan, the Tatsepsi Pulure. So, the middle I below much is a Pizu, Amyazu, Jiza, and a Baymu, Sanjin, and it are today. The Jainete Mariana, Soyagan, Pigo Kade, the Yoko Commission, the Pita Zure Kataro, or General Masterzaja, Doshi, but General Rue Pimu Sawa Chetrika, Pizu Rue Sadan, Sanja Doma, General Embedama Soyamare.
ดาจอมรู้จรุมะเตปุส่งแจกให้ครับจบแล้วครับปะชินปิดูปาร์ตี้ KSPP2กทาดอทเวปูก็รอปาร์ตี้อเนเนี่ยคอมมิชชั่นอธิบดีกับเป็ดตีแจกโกเตชามติเตยราจองตรวจส่งผู้ต้อยออกมาဖြစ်တယ်လို့ဆိုပါတယ်ရှင်ရှင်စီမံမှတ်ပုံတင်လာတဲ့နိုင်ငံရေးပါတီဆိုတော့လေကျွန်တော်တက်ဖို့
ပါတီကညီမမယူရေပေါ့နော်ပြီးသူတို့ဘာတွေပြောမယ်ဆိုတာအခုလောလောဆယ်ကျွန်တော်တို့ဘာမှမသိရသေးဘူးပေါ့နော်စီဝေးခေါ်ရဲဆိုတာပဲကျွန်တော်သိရခါကျတော့သူတို့တွေကြိုးရအပေါ်မှာပဲကျွန်တော်တို့ကအမှုတီမှာဖြစ်ပါအခုကတော့ဇူရင်းစီကတော့ပါတီနဲ့ပဲဆိုင်မှာပေါ့နော်ဒီဘုကောင်ခံရဖို့ကိစ္စကတော့ဒါကတော့ကာကြတစ်ခုအနေနဲ့ပဲစဉ်းစားသွားမှာပါလက်နက်နဲ့အာဏာသိမ်းတာကိုလက်မခံသလိုလက်နက်နဲ့ ပြောဆိုလိုက်ပါတယ်
။အခုလိုဘနာဒီအနာတင်းကောင်စီကနေဒီမှာတခြားတဲ့ဖက်ဒရယ်ကော်မရှင်ကလည်းဆိုတော့ဒီကော်မရှင်ရဲ့ကျွန်တော်တို့ဒီသွားပြောပေါ်ကတော့လော့ဆက်ဆန္ဒရှိအနေနဲ့ပေါ်ကမရှိဘူးနော်။ဒါပေမဲ့လည်းဆိုတော့အနာတင်းရဲ့ကိစ္စမှာလည်းကျွန်တော်တို့ကပရကကွေးရှိချထားတယ်လို့ကော်မရှင်ဖက်ကဘနာကဲတယ်ပို့လာလာမရှိဘူးလို့ကျွန်တော်သုံးတာတော့ဘနာဆိုတော့ကျွန်တော်တို့ကတော့တက်ဖို့ဒီမရှိပါဘူးခင်ဗျာ
။အစည်းအဝေးကိုလာမဲ့တောက်ကြနေနေပြီးတော့မှတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပြီးအစည်းအဝေးတက်မတက်ကိုဖေဖော်ဝါရီလ24ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့ထည့်သွင်းဖော်ပြထားပါတယ်။အမျိုးမျိုးအနေနဲ့ကတန်းနဲ့ချီတဲ့ပြည်သူလူထုကတော့မဲမတမာမှုရှိတယ်ဆိုတဲ့တက်မတော်ပြောဆိုချက်ကိုလက်မခံသလိုစစ်တပ်ကအာဏာသိမ်းယူမှုကိုလည်းဆန့်ကျင်ဆန္ဒပြနေကြပါတယ်။သူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုသာလက်ခံပြီး2020ရွေးကောက်ပွဲရလဒ်အရရွေးချယ်တင်မြှောက်ထားသူတွေကိုသာအာဏာပြန်ပေးဖို့နဲ့ဖမ်းဆီးခံ NLD ခေါင်းဆောင်တွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြလျက်ရှိပါတယ်။
ဒီ American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါရင် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဆက်တွဲမေးမြန်းခန်းအစီအစဉ်တွေကိုဇက်တိုက်နားဆင်ရပါမယ်ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံကိုစားပြုဆောင်ရွက်ဖို့ချင်းလူမျိုးမြန်မာနိုင်ငံသားဒေါက်တာဆာဆာကိုရေကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကတနင်္လာနေ့ကတာဝန်အနှင်းခဲ့ပါတယ်။ချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်တဦးအနေနဲ့ဥဆောင်ဂျူပန်ဆောင်ရွက်နေတဲ့ဒေါက်တာဆာဆာဟာအခုဆိုရင်ပြည်ပကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆောင်ရွက်မယ့်အခြေအနေကိုတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်။
တော်စုလွတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပေါ့နော်ခန့်အပ်လိုက်တဲ့အခါမှာဆရာအခုစပြီးတော့လှုပ်ဆောင်ရမယ့်အခြေအနေတွေကိုပြောပြပါအောင်ရှင်
ကျွန်တော်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုကဒီနွေပါလာရှိရဲ့2020ရွေးကောက်ပွဲမှာကျေလောက်စွာနဲ့ဒီမိုကရေစီစာချီစာနှုန်းနေနေတဲ့သူတို့အတွက်ကိုစားပြုမဲ့ကိုယ်စားလှယ်တွေကိုရွေးထားပြီးတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီရွေးကောင်းခါဒီမိုကရက်တစ်ကယ်လီ elected by the people of Myanmar for the people of Myanmar သူတို့ကိုကျွန်တော်ကအဆက်ကိုကြိုးစားပြီးတော့နိုင်ငံတကာနဲ့ကုလသမဂ္ဂမှာအထူးသဖြင့်ကျွန်တော်ကကိုစားပြူးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဒီလူထုကြီး90လေးတာရှိတဲ့လူထုကဒီကိုယ်စားလေးရာကျော်ကိုအယုတ်ကြီးရှိပြီးတော့သူတို့ရဲ့ကိုစားကိုရည်တည်ဖို့ရအတွက်ရွေးကောင်းတည်မြှောက်ထားတာဖြစ်ပါတယ်ဒါကိုကျွန်တော်အနေနဲ့က တော့တခြားနိုင်ငံမှာရှိတဲ့ဆွတ်တော်ကိုယ်စားလှယ်တွေဥမာအမေရိကန်နိုင်ငံမှာရှိတဲ့လော်မေကာတွေဆွတ်တော်ကိုယ်စားလှယ်တွေပေါ့နော်အထက်ဘက်တော်စနေတော်တွေပဲဖြစ်ဖြစ်ကွန်ဂရက်ဆမန်တွေပဲဖြစ်ဖြစ်ကျွန်တော်ကတော့ဒေါ်တူဒေါ်သွားပြီးတော့သူတို့နဲ့ပြောသွားမှာဖြစ်ပါတယ်ခင်ဗျားတို့မိဖက်တွေဖြစ်တဲ့ဒီမြန်မာပြည်မှာရွေးကောင်းတည်မြှောက်ခါထားတဲ့မြန်မာပြည်သူလူထုကြီးကရွေးကောင်းတည်မ ကိုယ်စလဲတွင်နဲ့အတူအလုပ်လုပ်ပါသူတို့ကိုအတိမပြုပါဆိုတာကျွန်တော်တို့ကတောင်းဆိုသွားမှာဖြစ်ပါတယ်သူတို့တွေ့ပဲကျွန်တော်ဒီအင်္ဂလန်နိုင်ငံရဲ့ချွတ်တော်အမတွေလည်းကျွန်တော်ပြောထားပါပြီเนาะချွတ်တော်ဥက္ကဋ္ဌနဲ့လည်းကျွန်တော်စကားပြောပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ကအဲ့လိုနဲ့အတိမပြုချင်းကိုနိုင်ငံတကာမှာကျွန်တော်ကကုလက်ကမတစ်စက်ရယူသွားတော့ဒါပထမအချက်တော့လုံးသွားဖို့ရှိပ ရှိနေတဲ့ခါကြတော့အခုလိုတီထောင်စုလွတ်တော်ကိုစားပြုကော်မတီဘက်ကလည်းဒီမြန်မာနိုင်ငံဆိုင်ရာအခုလိုဒေါက်တာဆဆောင်သူတို့ကိုယ်စားလှယ်အနေနဲ့ထားတဲ့ခါကြတော့ကုလသမဂ္ဂကဘယ်လိုအတိအမှတ်ပြုမယ်လို့ထင်လဲရှင်ဒါတော့သူတို့အတိအမှတ်ပြုတယ်ဖြစ်စေမပြုတယ်ဖြစ်စေကျွန်တော်ကတော့မြန်မာပြည်သူလူထုအတိအမှတ်ပြုတယ်ဒါကတော့ပဲကျွန်တော်လို့ရှင်းတာမြန်မာပြည်သူလူထုကအတိအမှတ်ပြုပြီဆိုတ strategy di strategy bi chuno te san ya kula tamyak ka lu chi ni ne le a myai saka pyo bi bi chuno a do yuta won na ma lo ba bu da cha ma lo chuno ka myanmar pi ye bi du lu thu ka chuno ko du lu ya go sele a phit ne a ti ma pyu da da lo du lu yue kaw ti myaw tha de lwet daw a ma bi daw su lwet daw a ma 400 jaw ka no a ti ma pyu bi so yo chuno ma lo law ba bi
ကုလသမဂ္ဂဘက်ကဒီမြန်မာစစ်ကောင်စီကိုဖြစ်လာတာပေါ့နော်သူတို့အာဏာသိမ်းပြီးဖွဲ့လိုက်တော့သူတို့ခေါ်ကြတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီပေါ့နော်အဲ့ဒီစစ်ကောင်စီကိုဒီကုလသမဂ္ဂတို့နိုင်ငံတကာတို့ဘက်ကအတိမတ်ပြုတ်သလားမပြုတ်သလားဆိုတဲ့အခြေအနေရောဘယ်လိုများလဲရှင်ဒါကတော့ကဘာကကျေလောက်ဆိုတာပြောပြီလေကဘာမှာဒီမိုကရေစီနိုင်ငံတစ်ခုလောက်ကဒီစစ်ကောင်စီကိုအတိမတ်ပ
ဒီကိုလုံးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဘယ်နိုင်ငံဘယ်ဆွေးမှာနောက်ဆုံးပြည့်တော့တရုတ်နိုင်ငံတောင်မှသူတို့ပြောပြီးလေဒါဒီမနက်ဒီလိုမျိုးကိုကျွန်တော်ဟာမိချီတာမဟုတ်ဘူးဆိုပြီးတော့တရုတ်တောင်မှနောက်ပစပ်ဖွင့်လာပြောလာပြီလေပြောချင်တာတော့ဟိုတို့ကတိတ်မပြောတဲ့အင်နီချီပေါ်တော့ကွာဆိုတော့အခုကတော့နော်စီကောင်စီကအဖွဲ့တွေလည်းနားလည်းတိပြီလို့ ဆိုတော့အခုကတော့နော်စီကောင်စီကအဖွဲ့တွေလည်းနားလည်းတိပြီလို့ဖြစ်နေဆိုတော့ဒီလိုနဲ့တွေးထွက်ချင်းတွေပါတယ်အဆိုးဆိုးဝါးဝါးမဖြစ်ခင်မှာစစ်ကောင်စီတွေကလည်းပြန်လဲတုတ်တာပြီးတော့ပြန်လဲဆက်စားတင်တယ်သူတို့ကအမှားကြီးကိုမှားခဲ့ပြီအခုဆိုတော့လူထုကအိမ်မှာမရှိတော့လူထုကလာပေါ်မှာရောက်နေပြီဆိုတော့ဒါဟာတကယ်အန္တရာယ်လည်းများသလိုပြည်သူလူထုအတွက်လည်းအန္တရာယ်များသလိုနိုင်ငံဝန်ထမ်းတွေအတွက်လည်း Durugo, Blue, Aje, you, Nye, no such like Anye Pilaroma. Nemananga Tayuri, a Goloko, let's no media come up to bar. Nemananga Tayuru, Gloria Kama, Nanga Tama, Sweden, Nemananga Tayo Golo, the B to Lutuma Yatima. No, the listing and as a later B to Lutuma Yatima. CDM movement go Tayo Tai Maluba. Daro Kmero CDF movement go Lolo Bama Susu Siamsibao. သူတို့ကတော့ကျွန်တော်ကသူရဲ့ကောင်ဘွဲတွေပေးတင်တယ်လေအဲတော့ဒီလောက်အထိ 30 ဆင့်နဲ့နိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့လူတူဦးတယောက်ရဲ့ဟိုဘက်ကလူတစုရဲ့အနာဂတ်နဲ့နိုင်ငံ ตัวนายงานตาที่อนาคตกูจีบีรอลงตัวเดี๋ยวสุดาจนุเพียร์เลยน้องก็มั่วเส้นสีบาร์ดีดีโมกิสิสุยาเตล่าเดี๋ยวเชิงชาอีดอตัวกูเป็นจนุดีโมกิสันนี่กูลงชีตัวกูเป็นอุตสาห์ไปบีรอเสร็จแล้วก็มาบอกถามว่ามหัศเป็นเนี่ยคุกกะจนุดีลุทุกะจุ้ยก้าวตีนเฮาท่าเดี๋ยวกูเสร็จดูเย่ตาโกที่ลุชูบีรอแล้วเนี่ยกูอ้ากูบีรออนาคตท่าเดี๋ยว
အမေအနာကိုပဲနာခံနေတဲ့ဝိကတော့သူတို့အတွက်လည်းမကောင်းတလို့သူတို့ကလေးတွေအတွက်လည်းမကောင်းပါဘူးသူတို့အနာကအတွက်လည်းမကောင်းပါဘူးဒီညမှာအခုဒီကုလသမဂ္ဂမှာဆိုလို့ရှိရင်ပေါ့နော်မြန်မာအရေးနဲ့ပတ်သက်ပြီးတော့သူတို့အရေးပေါ်စီးပွေးတွေတော့တကယ်နဲ့ကျင်းပလာတယ်ဂျနီဗာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာလည်းမြန်မာနဲ့ပတ်သက်ပြီးအရေးပေါ်စီးပွေးတွေမကြာခဏလုပ်တယ်အခုဒီနယူးယောက်ကကုလသမ
ကျွန်တော်ကစီအကောင်စီကိုယ်စားလှယ်မဟုတ်ပါဘူးဆိုတော့သူတို့ဟာလည်းသူတို့ဟာနဲ့သူတို့စီအကောင်စီကိုယ်စားလှယ်ဖြစ်တော့ပြောပါနော်ကျွန်တော်ဖက်ကလည်းကျွန်တော်ကလူထုကယူကောက်တည်မြှောက်ထားတယ်လို့ပြောတော့ကိုယ်စားလှယ်လေး ကျွန်တော်ကလူထုကိုယ်စားလှယ်ပဲကျွန်တော်ကတော့ဒီလူထုကရွေးကောက်တည်မြှောက်ထားတယ်ဆိုတော့ကိုယ်စားလှယ် people's mediation ဒါကြောင့်မလို့ကျွန်တော်တို့ဒီ security council တို့လကောင်လူခွေးရေးကောင်စီတို့လကောင်သူတို့မှာကျွန်တော်ရှိတဲ့စီပီတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေးရေး reporter Thomas Andruno နဲ့လည်းကျွန်တော်တို့ဒီဖက်ကအများကြီးဆွေးနွေးစရာရှိပါတယ်ဆိုတော့ကျွန်တော်အနေနဲ့ဘာမှမစွေပါဘူးကျွန်တော်အတိအမှပြုပြတာပါဒါကြောင့်မလို့ကျွန်တော်က former meeting မှာတကယ်မီဒီယာဥက္ကဋ္ဌလုံးမဲ့တဘာပတိလုံးမဲ့သူတွေကလောလောဆယ်ဆယ်ပြည်သူရှာဆွေးရလေသူတို့ဘက်ကလူချွေးကောင်စီမှာတော့တဘာပတိလုံးမဲ့နောက်လာဆိုတော့အမေရိကန်ပေါ့ဆိုတော့တဘာပတိကနေပြီးတော့ကျွန်တော်ကိုစကားပြောခွင့်ပေးပြီးတော့ကျွန်တော်ပြောမယ်လေ
အဲ့တော့ဆိုရင်ဒေါက်တာဆာဆာရှင်းပြပါရဲပုံရဆိုရင်အမေရိကန်တို့ EU နောက်ဂျပန်ပေါ့နော်ပါရဲအဲ့ဒီနိုင်ငံဒီအနောက်နိုင်ငံအများစုကအတိမတ်ပြုတ်မယ်ဒေါက်တာဆာဆာတို့ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေဖြစ်အတိမတ်ပြုတ်လာမယ်အနေထားရှိလာနိုင်ပါရှင်ဒါတော့သိချတယ်လေမပြုတ်လို့မမရဘူးလေသူတို့ကမပြုတ်ရတော့ဒီမိုကရေစီကိုအတိမတ်မပြုတ်တာပဲလေသူတို့ကဖဲရတော့ကျွန်တော်တ
ကျွန်တော်တို့ကတမကလူကြီးတချို့နဲ့လည်းကျွန်တော်ပြောပြီးပြီ။နောက်သူတို့ကတော့နားလည်တဲ့အကုန်လုံးကျွန်တော်ဘာလုံးနေတယ်လဲဒါကျွန်တော်တခုနှစ်ခုပြောတော့နဲ့သူတို့အတင်းအနားလည်ပြီ။ကျွန်တော်တို့ကအတိမမပြူတာတော့ဒီမိုကရေစီကိုအတိမမပြူတာပဲဒါရှိရှိလေးပဲ။ဒါပဲကျွန်တော်တို့ကဆီလေးပြောလိုက်ပါ။အခုလိုပြောဒီမှာပိုင်းကိုအချိန်ပေးပြီးတော့ကြောကြပြည့်တဲ့အတွက်ဒေါက်တာဆဆာကိုကျေးဇူးများကြီးတင်ပါတ ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ပညာရှင်ရှွန်တာနိုကိုဘယ်မှာထိမ့်သိမ်းထားတယ်လဲမသိရဘူးလို့သူရဲ့ရှင်းနေကဗီအိုကိုပြောပါတယ်။တောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်တာနိုအတွက်ရှင်းနေဆောင်ရဲ့ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းစောအောင်ကတော့မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီရှောင်းတန်းနဲ့အတွက်အမှုလိုက်ပါဆိုင်ရာဘေးဖို့ဆိုပြီးတော့ကျွန်တော်ကအဲ့နဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေကျွန်တော်စုနေတာပေါ့နော်ဒီသတင်းဆောင်မားတွေကျွန်တော်ဖတ်နေတဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်
ကျွန်တော်တာမွေရက်စကန်လို့တော့ကပ္ပာကြားရတဲ့သတင်းတွေကျွန်တော်တခန်းရက်စကန်ကျွန်တော်တောင်းမိတယ်အဲ့ဒီမှာမရှိပါဘူးလို့အကြောင်းကြားရပါတော့အခုတော့ကျွန်တော်ဒီအင်းစိန်ထောင်ကိုသွားဖို့တော့စီစဉ်နေပါတယ်သွားပြီးတော့ဒီရှင်းနေကိုယ်တော်လည်းလဲစားနဲ့နောက်တစ်ခါလူတွေ့ဆုံခွင့်ရဖို့တော့ပေါ့နော်အဲ့ဒါကြိုးစားဖို့လုပ်နေပါတယ်ဟုတ်ကဲ့ရှင်အဲ့တော့ဩစတြေးလျတန်ယုံကရောသူဘယ်မှာရှိတယ
ဒီလိုစီရဆိုင်ဟောင်းကမဆက်သွယ်သေးဘူးပေါ့နော်ဟုတ်ကဲ့ရှင်ဆိုတော့ဆရာကဒီရှောက်တန်းတဲ့အတွက်ဟိုရှင်းနေလွှဲစားတော့ရပြီပေါ့နော်ဆရာဟုတ်ပါလားရှင်
မိသားစုကတော့ကျွန်တော်တို့မျိုးသမီးကတော့ဒီဟူလိုက်ပါကူညီပေးဖို့တော့ကူညီတောင်းထားပါပြီတန်တဲ့အပိုင်းကတော့ဆက်ပြီးတော့
ဒီကျွန်တော်တို့ရှင်းနေကိုယ်တော်လည်းလက်စားတော့ဒီနေသာချောင်းတန်းနဲ့စီကတော့ရဖို့တော့လိုသေးတာပေါ့နော်။အမှုတွေဘယ်မှာရှိတယ်ဆိုတာကိုလွယ်လွယ်ကူကူစုံစမ်းနိုင်မှာမလားဆရာတို့တရားကြီးအကြောင်းအရာဘယ်လိုလုပ်လို့ရပါလဲ။တရားကြီးကဘုကာလာမှာတော့လည်းခက်တယ်ဗျ။ခက်တော့ကျွန်တော်ကိုယ်တိုင်ရဲ့ရေစကန်တွေသွားတဲ့အခါမှာဒီဟိုသူတို့ကိုယ်တိုင်လည်းဒီစီဒီယန်ကိစ္စတွေပါနေရှုံနေတာကတော့ဟိ
ဟုတ်ကဲ့ရှင်တကယ်လို့အင်းစိန်မှာမရှိဘူးဆိုရင်ရောဆရာပါဆက်လုပ်လို့ရမှာလဲရှင်ပါဆက်လုပ်လို့ရမှာလဲဆိုတော့အဲ့ဒါကတော့ဒီဥပဒေအကြောင်းအရဆိုတော့လုပ်လို့ရတဲ့ခါကျတော့လုပ်သွားမှာပါเนาะကျိုးတော့ကျွန်တော်ပြောလို့ဆင်မပြေဘူးဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့အဲ့တော့ကျွန်မတခုလေးမေးချင်ပါတယ်ဒီလူတယောက်ဖမ်းခံထားတဲ့ကိစ္စကိုဘယ်မှာဖမ်းထားတယ်လဲဆိုတာကလွယ်လွယ်ကူ
ဆရာတို့ဥပဒေအကြောင်းအရာဘာများဟိုလွယ်ကူအောင်လုပ်လို့ရပါသလဲဆရာအရင်ဆုံးကတော့အလိုမျိုးဒီတူတယောက်ခန်းတော့လေဆိုတော့ရှင်နေမှာတော့ဟိုမသိဘူးเนาะဟိုလမ်းလမ်းကမိတယ်ဆိုတော့စာကျွန်တော်စောင်ရွက်လို့ရတယ်အခုကလည်းဒီရေးဘောကာလာမှာဒီစာကျွန်တော်ကိစ္စတွေဆိုင်ငံထားဖို့အတွက်ဒီအမိန့်စာတွေကတော့ထုတ်ထားတော့ဟိုတခြားလုပ်ရရှိရတော့ကျွန်တော်တို့ဟိုလုပ်သွားမှာပါเนาะ
ရှင်တေယူတန်းစွာအခုဖြစ်စစ်တင်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့မတင်ကြီးထိုက်ဆက်တဲ့နေနေထားတာပါဩစတြေးလျနိုင်ငံဆစ်ဒနီမြို့မကွာယာတက်ကတူကစီးပွားရေးဘာသာရေးဆိုင်ရာပမောက္ခရှွန်တာနိုကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစီးပွားရေးမူဝါဒဆိုင်ရာအကြံပေးနေရတဲ့သူဖြစ်ပါတယ်ဆီယာနာတိမ့်မှုအတွင်းမှာဖန်ခံရတဲ့တူဦးတဲသောနိုင်ငံသားလို့လည်းတည်ထားရပါတယ ပြန်ထားခြင်းမရှိပါဘူးရှင်။အခုဆက်ပြီးတော့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကိုဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးခြင်းပါတယ်။ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့ American ပြည်အောင်စုမှာရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့တွေဘယ်ဘက်မှာရက်တည်မလဲဆိုတဲ့မေးခွန်းနဲ့ဆက်ပြီးတော့ချဉ်းကပ်သွားဖို့ရှိတယ်လို့ဦးထင်လျောင်က VOA ကိုပြောပါတယ်။ဦးထင်လျောင်ကတော့ကိုကျော်ကျော်တင်ညာဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ကိုထင်လင်းအောင်ပြည်တော်စုတော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဖြစ်ခန့်ကျင်ခံရတယ်ဆိုတာသိရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာမင်္ဂလာပါ
မင်္ဂလာပါကိုကျော်သိန်းနော်လည်းပြောခွင့်ရတာဝမ်းသာပါတ
ယ်ဟုတ်ကဲ့ပထမဦးဆုံးကျွန်တော်ကိုထင်လင်းအောင်ရဲ့နောက်ကျောင်းရာဇဝင်လေးပေါ့ကိုထင်လင်းအောင်ကညောင်တုံးစာတီတခါနိုင်ငံရေးကျင်းသားအောင်လည်းဖြစ်ခဲ့ဦးတယ်လို့ကျွန်တော်သိထားတယ်အဲ့ဒီနောက်ကျောင်းရာဇဝင်အချင်းလေးအချင်းရှင်းပြပါလား
ဟောကျွန်တော်က YND ကျောင်းသားအောင်ပေါ့ဗျာ1995ခုနှစ်မှာစပြီးတော့ YND ရောက်တာပေါ့အဲ96 98ဒီ96 98ရေးကင်းတွေလည်းကျွန်တော်တို့ကပါဝင်လို့ရှားခဲ့ပြည်နောက်တစ်ခါ2000ခုနှစ်မှာတော့ကျွန်တော်တို့ကဂျေနီးပညာတက်ကိုပြောင်းရွှေ့ခံရပြီးတော့အဲ့ဒီမှာဖြစ်တဲ့ရေးကင်းမှာကျွန်တော်တို့က12ယောက်အဲထောင်ကျခဲ့တာပေါ့နော်အဲထောင်ကျတော့
ခဲ့ပြီးတော့ဟုတ်ကဲ
့အခုနှစ်နှစ်ချခံရတာပါအဲမှာကျွန်တော်တို့ချို့ကတော့ဟိုတစ်နှစ်တစ်ယောက်နဲ့ကြောက်တော့မဘူးကျွန်တော်ကတော့နှစ်နှစ်နဲ့ရှစ်လားကျွန်တော်လွတ်လာ
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒီတီတော်စုတော်ကုစားပြုကော်မတီကနေပြီးတော့အခုလိုမျိုးကိုထင်လင်းအောင်ကိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်လုပ်ဖို့အတွက်ကမ်းလှမ်းတဲ့အခါမှာကိုထင်လင်းအောင်အနေနဲ့ကဘယ်လိုအမြင်သဘောထားယက်တီချက်နဲ့ဒါကိုလက်ခံခဲ့တာပါလဲ
ဒါကတော့ရှင်းပါတယ်ကိုကျော်သိန်းဟာလက်ရှိလူထုကနေပြီးတော့တရားဝင်မဲပေးပြီးတော့တင်လိုက်တဲ့ဆိုရကိုဒီလက်နက်ကင်ထားတဲ့လူတစုကနေပြီးတော့နိုင်ကျင့်ပြီးတော့ဟုတ်လားဒီမဲရည်အတွက်ကိုမတမာဘူးဆိုပြီးတော့လှုပ်လာတဲ့ကိစ္စဒါကမဟုတ်မမှန်တဲ့ကိစ္စဆိုတော့လူတိုင်းတည်နေတာဆိုတော့ကျွန်တော်တို့ကဒါကိုမခံနိုင်ဘူးအဲ့တော့အမှန်တရားဘက်ကနေရက်တည်မယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလက်ခံရတာဖြစ်ပါတ
ယ်ဟုတ်ကဲ့ကိုထင်းလေးအောင်ကိုအခုလိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်တာဝန်ပေးတဲ့တရက်ထဲမှာပဲဒေါက်တာဆဆာကူလည်းပဲကုလသမဂ္ဂဆိုင်ရာအထူးတက်တမဖြစ် CRPH ကတာဝန်ပေးထားတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒေါက်တာဆဆာနဲ့ကိုထင်းလေးအောင်နဲ့ကြားထဲမှာရောအဆက်အသွယ်ရပါပြီလားဒေါက်တာဆဆာကအခုဘယ်မှာများရောက်နေပါပြီလဲခင်ဗျဟ
ောကျွန်တော်အဆက်အသွယ်မရသေးပါဘူးခင်ဗျဒေါက်တာဆဆာနဲ့သူဘယ်မှာရှိလဲဆိုတော့လည်းကျွန်တော်သိရတယ
်ဟုတ်ကဲ့ပါဆိုတော့ကိုထင်လင်းအောင်ဒီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့ပထမဆုံးဘာသာလုပ်ဖို့စီစဉ်ထားပါတယ်လေ
။ကျွန်တော်ပထမအဦးဆုံးကတော့စိတ်ထဲမှာအခုတွေးထားပြီးသားကတော့ကျွန်တော်တို့ဒီမှာရှိနေတဲ့တန်ဝန်တန်းတွေတန်ယုံတွေမြန်မာတန်ယုံပေါ့နော်နယူးယောက်မှာရှိမယ်နောက်ဒေါ်ရှင်ဒီစီမှာရှိမယ်အဲ့ဒီစရှိပြင်ပေါ့အဲ့ဒီတန်ယုံတွေမှာရှိနေတဲ့ဝန်တန်းတွေကိုကျွန်တော်တို့ကဘယ်ဘက်မှာရက်တည်ပါလဲဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကချင်းကပ်သွားဖို့ရှိပါတယ်နော်
ဒီ
လက်ရှိဟိုကျွန်တော်တို့ဒီလူလူကရွေးချယ်တင်ပြောက်ထားတဲ့ ကိုယ်တိုင်နဲ့ပတိထားတဲ့ဆရာပြေးရှေ့เนาะတစ္ဆာကိုခံမလားဒီလိုရှင်တမမဟုတ်ရင်သူတို့တစ်ဖက်ချမ်းမှာရက်မလားသူတရားတွေဘက်မှာရက်မလားအာရမဘက်မှာရက်မလားဆိုရဲဟာကိုကျွန်တော်တို့ကစပြီးတော့ချင်းကပ်ပြီးတော့ပြင်ပြီးတော့မှာဖြစ်ပါတယ်ဗျာအဲ့ဒီလိုချင်းကပ်ဆွေးနွေးတော့မယ့်ကိစ္စကရောဘယ်လောက်ထိအောင်မြင်မှုရနိုင်မယ်လို့မျှော်လင့်ထားပါတယ်ကျွန်တော်တော်တော်လေးတော့မျှော်လင့်ထားတယ်ဗ
เราดูว่าจำมาเนี่ยอะไรมาอุตส่าห์ตัวเพื่อจะติดในเนี่ยยังยังรู้สึกได้พบกันเลยทีเดียวเออตัวเราจำมาประมาณปลาลามิสราบุโรจำนวนยุ่งจีทาร์เลยเปล่าโอเคกูที่เลี้ยงอย่างนี้ในงานก็เสร็จสั่งยิ่งงามริกันมีความสุขริลันตีเนี่ยสรุปคือจะกับพี่นี่เดี๋ยวสิ่งนี้เดี๋ยวพี่เนี่ยมาเพื่อนท่าเพื่อนเนี่ยรู้จักน้องตีทาร์เลยก็น้องดีเทอร์ไปแล้วในเส้นยานี่มาทราบคนเนี่ยรู้จักน้องตีทาร์เลยกูที่เลี้ยงงานอะไรดีมาอยู่ใส่มาว่าพี่ว่า
ကိုယ်ကလည်းလို့တော့ပဲကိုမာရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟလာတကယ်ဝင်ဝင်ထိထိရောက်ရောက်နဲ့တောင်းအားပေးဖို့ပြောဆိုဖို့ထိတွေ့ဆက်ဆက်ဖို့ရှိနေမယ်လို့ကျွန်တော်နားလေထားပါတယ်ကိုဒီနေ့ဘာများစားလို့ထားပြီးပါပြီလဲခင်ဗျဘယ်လိုလို့သွားဖို့ရောညှော်လင့်ထားစီစဉ်ထားပါတယ်ဟောရကဒီနေ့မနေ့ပဲကျွန်တော်ရင်းနှောင်းဒီ
State Department ကပုံကိုယ်နဲ့တွေ့ဖို့အတွက်ကျွန်တော်စပြီးတော့ contact လုပ်ပြီးပါပြီသူတို့ဘက်ကနေပြီးတော့ပြန်ပြီးတော့အကြောင်းတော့ပြန်ကြားလာသေးပါဘူးအဲ့ဒီဟာကပထမဦးဆုံးခြေလှမ်းပေါ့နော်ပြီးလို့ရှိရင်ရင်းနှောင်းကမြန်မာပြည်မှာတာဝန်ကျခဲ့တဲ့
အမေရိကန်ခြေစိုက်ဆိုတော့အမေရိကန်အစိုးရအပြင်ကွန်ကရစ်လွှတ်တော်အပြင်ဒီအမေရိကန်မှာရှိနေတဲ့တန်ယုံတွေကိုတန်ဖွဲ့တွေကိုရောတည်ဆပ်ဖို့အစီအစဉ်တွေဘယ်လိုရှိပါလဲအဲ့ဒီဟာကိုလည်းကျွန်တော်တို့စီစဉ်ထားပါတယ်ဒါပေမဲ့ဘယ်လိုပဲပုံချင်းကတ်မယ်ဆိုတာကိုကျွန်တော်အဖွဲ့အနေနဲ့တိုင်ပင်ပြီးတော့မှကျွန်တော်အဲ့ဒါဆက်ပေါ်မှာဖြစ်ပါတယ်ဟုတ်ကဲ့ကိုဒီလောက်ခုနပြော ပြောလို့ရမယ်နောက်ထပ်ရေးကြည့်တဲ့လောက်ကတော့အခုကျွန်တော်တို့ကတန်ဝန်တန်းတွေကတကယ်လို့များသူတို့ကအဖက်မှာရက်မယ်တမလို့ရှင်ကျွန်တော်တို့ဘက်ကိုရက်မယ်ဆိုရှင်အဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကရှေ့ဆက်သွားရမှာဖြစ်တယ်အဲ့ဒါကိုစီအာဘီအက်ချ်ကပဲဆုံးဖြတ်ပါလိမ့်မယ်နောက်ထပ်တချေလန်းနေတဲ့ကတော့ကျွန်တော်တို့ကခုနကတော့စတိတ်ဒီပါမန့်ကိုကျွန်တော်တို့အများကြီးချဉ် အခုဆိုလို့ရှိရင်တို့ပြောထားတာရှိတယ်လူသူကိုမထိခိုက်မဲ့ဆန့်ကျင်မျိုးပေါ့ဘိုးတော်ကဆိုလို့ရှိရင်တို့ဆန့်ကျင်လုပ်လိုက်တယ်လူသူကိုထိခိုက်သွားတယ်နော်ဒီစေဆိုးရ official တွေကိုဥစားပေါ့တရားရှိတွေကိုတည့်ရထိခိုက်တာမျိုးနည်းနည်းပါးပါးပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ပြားပေးပြီးတော့လှုပ်ဆောင်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါတယ်အခက်အခဲတွေရှိမှာပါပဲရင်ဆိုင်ရတာတွေရှိမှာပါပဲကိုတနေ့အောင်နေနဲ့ဘယ်လောက်ခက်ခဲမဲဘယ်လိုအခြေအနေတွေရင်ဆိုင်ရမယ်လို့ကိုတွက်ချက်ထားတာရှိပါတယ
်အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်နောက်တစ်ချက်ကကြတော့ State Department ကလည်းအခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်နောက်တစ်ခါဟို American သမရအခု Joe Biden ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့အခက်အခဲဆိုတာကတော့ရှိမှာပဲ။ဒါပေမဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဒါဖြစ်လို့လည်းဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဒါဖြစ်လို့လည်းဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ရပ်တည်နေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမို့လို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးရုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်တယ်ဗျ။
ဟုတ်ကဲ့ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးရုံးမှာနောက်ထပ်တွဲလှုပ်ဆောင်မဲ့လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါသလား
ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အဖွဲ့အစည်းနဲ့လှုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ဒါရှိအောင်အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းချက်ထွင်ပြီးတော့လှုပ်ဆောင်သွားမှဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီညီမအကြီးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်ဆောက်လှုပ်လာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုထင်းလင်းအောင်လည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာတွေ့ကြုံရှိတဲ့လူတွေတဲကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်
Okay. So, Nanganaga Sassan Yi, CRPH, Nanganaga Sassan Yi, Kuzale, and Nene, Leshi, Pirima, needed to walk, Ladi, Siana, Dainago, Sanchin, Kanku, Pido, Sanapiani, Jare Louis, CDM Lucore, Anabisan Yellow Shamuma, Pau, and Jare Win Henry, D. Ludwig, Dirk, Kutinku, Tilio, Pelu, Tinsakandumia, Piojama.
General news in the rain in Malatuniare, media rima, the social media in Malatuniare, General Genema, Samam Kamu through it. No, a little jambolo legend or Dimale, Dimale, General, Nibi Yame, a Yibia can, Chengong can, a Kesari, Long Bambido, thrown at the Tare Sinivar and Strap, legend or Dow Shop Yala get each of our eh? No, Chesa Biole through Lumia Foot, through a democracy, Peel and Chong, who's over the General Diba.
ဆက်လက်ပြီးတော့ခေါင်းအားရှိသည်ညံစွမ်းရှိသည်ဒုသားနေပါဘူးအဲ့ဒါကတော့ကျွန်တော်ကြည့်ပေးရပါမယ်ဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးရုံးဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့လာပြပါဆူရီယာတွေဗန်ဒမန်တွေဖွဲ့စည်းတွေစသည်အပြင်လာတိဇာရာရှိသလိုအမေရိကန်အပါအဝင်ပြည်ပနိုင်ငံဒီဒီမှာရောက်နေတဲ့လာဒီမိုကရေစီရေးကိုဝန်ရံအားပေးထောက်ခံတဲ့အချိန်ကညီ
ကျွန်တော်တို့မြို့ပြပမှာရှိနေတဲ့မြန်မာအရေးဝန်ရံသူတွေကိုရောဟိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါကြပါတယ်။အော်သူတို့နဲ့ကျွန်တော်တို့ကစပြီးတော့အာနာတိန်နဲ့နေကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိစပ်နေကြတာရှိတယ်။ကျွန်တော်တို့အမြဲတမ်းလဲမီတင်တွေထိုင်နေကြတာရှိတယ်။နေတိုင်းနေပါနေတိုင်းပေါ့နော်နေတိုင်းနေတိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်။အဲ့တော့သူတို့နဲ့ကျွန်တော ကျွန်တော်တို့ဝက်ဘ်ဆိုက်ကိုးစားပေါ့နော်ဖေ့စ်တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်ရဲ့ကျွန်တော်စီကိုတရားဆက်သွယ်လို့ရပါတယ်ကျွန်တော်တို့ဒီလုံဆောင်နေတဲ့အဖွဲ့အစည်းတိုင်းလုံဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနကပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်တို့ဆက်သွယ်လာတာလည်းရှိပါတယ်သူတို့ရဲ့ပလန်လ Chale, Global Action Call, so that Lokjamu to put a pillow kegabat. Raga, Eotan Yoshima, Tobi, Nainagama, Eotan Yoshima, Tobi Sanapiare, those are more than those.
Okay. Kutileo, Bamia, Peace, Georgia Mari Legna.
But Tonoru, Bizuru, Tapi of Georgia Mari, Piria Bizuru, Amangavane, Tonoru, Dima, Shidamia, Democratic and Azuri, Alonga, Throat Net, Dandu, Solura, Truro, Pirima, Tonora, Makanzaya, Ugoya, Kabeme.
ကျွန်တော်တို့ဟာလဲသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။တောင်းအားတွေပေးနေပါတယ်။သူတို့အတွက်ကျွန်တော်တို့လုံးမြောက်ဖို့အတွက်ရုံးကံပြီးတော့ကြိုးစားပေးနေပါတယ်လို့ပဲကျွန်တော်ခင်ဗျားကပါတယ်။ဒီပွဲအနိုင်ရမယ်လို့ရောကိုထင်လင်းအောင်ခိုင်မာယုံကြည်ပါသလား။ဒီပွဲကနိုင်ကိုနိုင်ပါဗျ။ဓမ္မဆိုတာအတ္တမောက်မြဲတဲ့နိုင်ရ။ကိုထင်လင်းအောင်ကျေးဇူးအများကြီးတ
American Soya ye tabora mye abo go chin pya ba lo ne shin.
Di ka ne February la 24 ye ne ha so yin VOA American atan hwin ga de 89 myaw ne pat le ne phit par de. Dutiya ka ba set kala a mhaung phong ne so bai yet de ma American pi taw su Soya Nazi wara phyan na de wo tan pyan bo lo at de lo song phyat che cha bi. Ti cha man kan ba ma lite de tadin a che let de thauk pyan nai bo atwet ko bai atan hwin thana de khu thu rong lai ba de. 1942 ခုနှစ် February လ 1 ရက်နေ့မှာ VOA American အသံကိုထူထောင်လိုက်ပြီး February လ 24 ရက်နေ့မှာ German ဘာသာနဲ့ 15 မိနစ်ကြာစတင်ပြီးအသံလွှင့်ခဲ့ပါတယ်
Hier spricht die Stimme Amerikas. Heute und täglich von heute an. This is a voice speaking from America.
VOA America အသံလွှင့်နေပါတယ် နေ့စဉ်ဒီအချိန်မှာ America နဲ့စစ်ပွဲတွေအကြောင်းပြောပြပေးမှာပါ တဲ့င်းကောင်းဖြစ်ဖြစ်တဲ့င်းဆိုးဖြစ်ဖြစ်ကျွန်တော်တို့ကတော့တဲ့င်းအမှန်တွေကိုပဲပြောပြသွားမှာပါလို့ဆိုပါတယ်အစပိုင်းမှာတော့ VOA American အစံအနေနဲ့ American ရဲ့ဘဝကိုမျက်နှာနဲ့ပတင်းပေါက်အနေနဲ့အစံမှွင့်မှုရည်ရွယ်ခဲ့ပါတယ်ဥပဒေအရဒါတွေလိုအပ်တာအမှန်ပါပဲတိကျမှန်ကန်အာဃာတမပါပြည့်စုံတဲ့တဲ့င်းတွေဘယ်လိုက်မှုမရှိညှတာတဲ့တဲ့င်းတွေထူးခြားပြီးပြည့်စုံမှန်ကန်တဲ့ American ရဲ့အတွေးအခေါ်နဲ့ဌာနဆိုင်ရာတဲ့င်းတွေအပြင် American အစိုးရရဲ့မူဝါဒတွေကိုမဖြစ်မနေတင်ဆက်ပေးဖို့ဖြစ်ပါတယ် VOA American အသံရဲ့အလုတ်တော်ဝန်ကအမေရိကန်ရဲ့အကြောင်းကဘာကိုပြောပြဖို့ပါပဲလို့သမ္မတ John F. Kennedy က VOA American အသံ20ပြည့်နှစ်ပတ်လည်အထိတ်အမှတ်မိန့်ခွန်းမှာအခုလိုပြောပါတယ်
။ This is an extremely difficult and sensitive task. On the one hand, you are an arm of the government.
ဒါဟာတိတ်ခက်ခဲပြီးနူးညံ့သိမ်မွေ့တဲ့အလုပ်ဖြစ်ပါတယ်။သင်ဟာအစိုးရအတွက်အားကိုးရတဲ့လက်တစ်ဖက်ဖြစ်တာကြောင့်နိုင်ငံအတွက်လည်းလက်တစ်ဖက်ပါပဲ။ဒီမိုကရေစီရေးနဲ့အမေရိကန်ပြည်ထောင်စုအတွက်အလေးအထားဆုံးအလင်းရောင်ကိုကိုစားပြုပြီးကျွန်တော်တို့ရဲ့အကြောင်းကဘာတဝမ်းအသိအောင်ပြောပြပေးနေတာက VOA American အစံရဲ့အလုပ်ဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းလွန်မြောက်မှုအတွက်လုပ်ပေးနေသလိုကျွန်တော်တို့ရဲ့အကြောင်းမှန်ကန်တဲ့နည်းလမ်းနဲ့ပြောပြပေးရမှာဖြစ်ပါတယ်။ Oliver Cromwell ကသူ့ရဲ့ပုံသူပကြီးကအကြောင်းပြောပြသလိုပါပဲ။ကျွန်တော်တို့ရဲ့မျက်နှာအဖုအပိတ်လေးကြွက်လို့တွေကြိလိုက်တာနဲ့ချက်ချင်းဆွဲဆောင်အားမကောင်းတဲ့အရာတွေအလုံးအကုန်ပါအောင်သာဆွဲပေးပါလို့ပြောမှုပါတယ်လို့သမ္မတကနေဒီကဥပမာပေးသွားတာပါ။အဲ့ဒီနောက်ပိုင်းကဘာတဝမ်းအပြည်သူတွေဟာရာစုနှစ်ရဲ့အကြီးအကျယ်ဆုံးဖြစ်ရတဲ့ VOA American အသံကနေကြားသိခဲ့ကြတဲ့အ ਨੇ 1969ခုနှစ်ဇူလိုင်လ20ရက်နေ့ကလဘော်ကိုလူဆင်းတက်နိုင်ခဲ့တဲ့တဲ့င်းအပါအဝင်ဖြစ်ပါတယ
်
Eagle စိတ်ငြိမ်တဲ့နေရာကို Eagle လင်းယုံငှက်အောင်မြင်စွာဆင်းတက်နိုင်ခဲ့ပါပြီလို့ပြောသွားတာပါ American ရဲ့တင်ဂီတလင်းယုံငှက်ဖြစ်ပါတယ် VOA American အသံပထမဆုံးအသံလွှင့်နှုန်းဟာသတင်းကောင်းဖြစ်နိုင်တယ်လို့သတင်းဆိုလည်းဖြစ်နိုင်ပေမဲ့သတင်းအမှန်ကိုသာပြောပြပေးမှာပါလို့တောတာရှင်တွေကိုပြောခဲ့ပါဗျ။အဲ့ဒီအချိန်ကစလို့ဒီကနေ့အထိလွတ်မြောက်မှုနဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့အနေနဲ့ကမ္ဘာတဝန်းအပြည်သူတွေကြားသိစေနိုင်ဖို့ထိတွေ့ဆက်သွယ်ပြီး VOA American အစံကသတင်းတွေကိုထုတ်လွှင့်ပေးနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ1ရက်နေ့က Twitter မှာရေးသားလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချက်ကိုမတ်သိငီထိုက်ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာဆရာနာသိမ်းမှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစင်အကျိုးစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှာလဲဆန္ဒပြပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွတ်လွှတ်ပြီးဒီမိုကရေစီနှိမ့်ချရွေးကောက်ခံဆိုရကိုအာဏာပြန်အပ်ရမယ်ဆိုတဲ့ပြောဆိုထားတဲ့အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အနာသိမ်းထားတဲ့မြန်မာစစ်တပ်ကဂရိပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံသားဝင်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။စစ်ကောင်စီကအနာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံသားဝင်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာဆီယနာတိမ်မှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါ။မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ်
။မတ်သိငီထိုင်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညဘက်9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းတူမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပြီးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေတကွာမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.